Ultra One Malaysia Club လို့ခေါ်တဲ့ Malaysia နိုင်ငံလူသားချင်းစာနာမှုအဖွဲ့ရဲကပထမတော့ဟာရခိုင်ပြည်နယ်ကဒုက္ခသည်တွေရှိတဲ့နေရာတွေကိုတွားရောက်ဖို့အတွက်စနေနေ့ညပိုင်းညနေပိုင်းမှာပဲမြန်မာနိုင်ငံကိုထွက်ခွာသွားပါတယ်။အဲ့ဒီအဖွဲ့မှာဆေးအောင်တွေနဲ့သတင်းသမား4ဦးပါဝင်၊ရှေ့ပြေးအဖွဲ့ဝင်14ဦးပါဝင်ပြီးတော့ရခိုင်ပြည်နယ်ထဲမှာစေဝါကူညီစောင့်ရှောက်ရေးဌာနတစ်ခုကိုလည်းဖွင့်လှစ်မှာဖြစ်တယ်လို့ Ultra One Malaysia အသင်းရဲ့ဥက္ကဋ္ဌဒါတုအဗ်ဒူလ်အဇီအဗ်ဒူလ်ရမ်ဟီမီကပြောပါတယ်။အဖွဲ့ဝင်14ဦးပါဝင်တဲ့အဖွဲ့မြန်မာနိုင်ငံကိုရောက်ရှိပြီးနောက်5ရက်အကြာမှာတော့သူတို့အတွက်ကသူတို့အဖွဲ့ကနောက်ထပ်အဖွဲ့တစ်ဖွဲ့ထပ်ပြီးသွားရောက်အောင်မှာဖြစ်တယ်လို့အသင်းရဲ့ဥက္ကဋ္ဌရမ်ဟီမီကပြောပါတယ်။ရခိုင်ပြည်နယ်ကိုသွားရောက်မဲ့ဒီကူညီထောက်ပံ့ရေးအဖွဲ့မှာစုစုပေါင်းလူ90ပါဝင်ပြီးအောက်တိုဘာ10ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်တယ်လို့အဇီးစ်ကပြောပါတယ်။အစားအသောက်နဲ့ဆေးဝါးအထောက်ပံ့တန်ချိန်900ကိုတင်ဆောင်ထားတဲ့ကူညီထောက်ပံ့ရေးတင်မောဟာမလေးရှားနိုင်ငံပေါ့ကလန်စိတ်ကန်းကနေအင်္ဂါနေ့တုန်းကထွက်ခွာသွားပြီးမြန်မာနိုင်ငံကိုအောက်တိုဘာ2ရက်နေ့ဝန်းကျင်လောက်ရောက်မယ်လို့ခန့်မှန်းရကြောင်း The Stars Online သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။